ရန်ကုန်တိုင်းဒဂုံမြို့သစ်အရှေ့ပိုင်းမြို့နယ်ကအထက်တန်းကျောင်းဆရာမတယောက်ဟာဒီကနေ့နိုဝင်ဘာလ5ရက်နေ့မှာတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။ရန်ကုန်မြို့ထဲကဘဏ်တစ်ခုရဲ့ရှေ့မှာလည်းအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။တည်ငြိမ်လုံခြုံရေးအတွက်သက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ကြပါလို့စစ်ကောင်စီကထပ်ပြီးတော့တိုက်တွန်းပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
ရန်ကုန်ဒဂုံမြို့သစ်မြို့နယ်ရှေးပိုင်းအမှတ်နဲ့ထက်တန်းကျောင်းကဆရာမတူဒီနေ့မနက်ပိုင်းကကျောင်းကိုအသွားမှာတနက်နေ့အပြစ်ခံခဲ့ရပါတယ်။အငှားရင်နဲ့လိုက်ပါလာတဲ့ဒီကျောင်းဆရာမဟာမြောက်ကလာသုတမလမ်းမှာရင်ကျောပိတ်ဆို့တာကိုစောင့်နေချိန်လက်နက်ကန်အကြမ်းဖက်တအုပ်ရဲ့ပစ်ခတ်တာကိုခံရကြောင်းနဲ့မြောက်ကလာထွေထွေဆေးုံကြီးမှာဆေးကုသခံနေတုံးမှာပဲတည်ဆုံသွားကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။လိုင်နာမြို့နယ်ခုနှစ်ရက်ကွက်မီးကွက်စည်းအနီးကပါရမီဆေးကန်းမှာလည်းဒီနေ့မနက်10နာရီလောက်ကပြစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးဆေးကန်းကဒူနာပြုဆရာမတူတည်ဆုံခဲ့ပါရယ်ပြစ်ခတ်တပ်ဖြတ်မှုနှစ်ခုလုံးမှာဘာအကြောင်းကြောင့်ဘသူလက်ချက်နဲ့ခုလိုပြစ်သက်ခံခဲ့ရလဲဆိုတာကိုတော့မသိရသေးပါဘူးဒီအခင်းဖြစ်ပြီးချက်ချင်းဆိုသလိုပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးစစ်ဆေးမှုတွေလုပ်ခဲ့ပါရယ်အနီးနားကလုံခြုံရေးကင်မရာမှတ်တမ်းတချို့ကိုလည်းယူဆောင်သွားခဲ့ကြောင်းလိုင်းသားရဒေသခံတချို့ကပြောပါရယ်
ကျင်းလာတော့အဲ့မှာဆရာမတော့ဝင်ကြည့်တယ်လို့အဲ့ဒါပဲကြားလိုက်ရတယ်။လုံလုံရင်အချင်းရတော့ဒီစနေမတော့မှသိသေးတာရောခဏတစ်ချက်ပါပဲအဲ့ဒ
ါ။သူပြောတော့တဲ့ထက်ကစနေမဆိုတာကတော့ဒေသခံတွေအခေါ်စနေမကားမတိုင်နေရာကိုပြောတာဖြစ်ပါတယ်။ဒီနေ့မနေ့10နာရီလောက်ကလည်းရန်ကုန်မြို့မင်းသမားလမ်းမှာရှိတဲ့ရွှေကဘာအိမ်ယာကကံဘောဇာဘန်ရှိမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီး ATM ငွေထုတ်ဆက်တချို့ပျက်စီးသွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူထိခိုက်မှုမရှိကြောင်းအနီးအနားနေထိုင်သူတူက VOE ကိုပြောပါတယ
်ကျွန်တော်လုံးရှိပါတော့လည်းဖြစ်သွားတာရှင်ကဘာအရာမင်းသမားလည်းဟိုဟာကမ္ဘာကနေတင်ပါတော့ဒီပြန်ဆက်ကြည့်တယ်နားပါဘူးလူတော့ကြည့်က
ြရန်ကုန်မြို့ရဲ့အခြေအနေဟာတနေ့တခြားတရားဥပဒေစိုးမိုးရေးနဲ့ဝေးကွာလာတယ်လို့လိုင်းသားမှနေထိုင်သူတူက VOE ကိုပြောပါတယ
်ဟောလည်းလည်းတိုင်းပြည်ကိုဖြစ်နေတယ်တိုက်ခိုက်မှုတွေဟာလေဒီလူလူတို့ကထင်အောင်ထင်မှဖြစ်တယ်ဟောဘကပဲတိုက်ကြလားဒီဘုရားပဲတိုက်ကြလားထင်အောင်ထင်မှနေလေဟိုလူစုလူလုံးဆိုရင်တော်တော်များများကြောက်ရည်ဆောင်ကြတဲ့ပုဂ္ဂိုလ်မှာဟုတ်ဒီနေ့ဆိုလို့ရှိရင်လည်းအဲဒီလိုက်တာတရားလေးစစ်ကြောကြီးတွေဖြစ်နေတယ်ပြီးပြီဆိုရင်ခွာနိုင်ဆင်နိုင်ဆိုရွှေပြည်သားဖြစ်တယ်အဲ့လိုမျိုးတို့ညာမလတ်အကုန်လုံးဖြစ်တယ်ဟိုကျူးတွေချက်ပြဲနာပိုင်းစစ်စည်းရေးတွေတအားလုံးဒီကားတိုင်းလိုလိုဖြစ်နေ
နွေမာလေးရက်နေ့ကလည်းမိုက်တယ်ဆက်သွေးလုပ်ငန်းရဲ့အကြီးတန်းအရာရှိဦးသိန်းအောင်သူ့အိမ်ရှိမှာတနက်နေ့ပြစ်ခတ်ခံရလို့တေဆုံးခဲ့တယ်လို့သူ့ဇနီးလည်းဒဏ်ရာရရှိခဲ့ပါတယ်။ခုလိုတရားလည်လို့တပ်ဖြတ်မှုတွေဖြစ်နေတာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေတယောက်ကခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဥပဒေသမားဖြစ်တဲ့အတွက်ဒီဥပဒေနဲ့ဒီမျိုးစွာပြောမရှိဆိုရင်တော့ဒီနိုင်ငံသားတယောက်ဟိုလူပုဂ္ဂိုလ်တဦးတယောက်ကိုသူရဲ့ခုခံဖြစ်ပါကံတစုံတရာများရှိတဲ့နဲ့ဥပဒေနဲ့ခုခံဖြစ်ပါကံများရှိတဲ့နဲ့ဘယ်လိုသူကိုရှင်းနေတာတက်ဖြတ်တာတွေဒီဘလောက်ပဲစီးအမြင်ရလိုအပ်တယ်ဆိုတာဥပဒေနဲ့မြစ်တူစားမဟုတ်ဘူးလို့ကျွန်တော်ကကြိုင်နေခံနေနေချင်းကြည့်ပါတယ်သို့တော်တစ်ဖက်မှာကျတော့လည်းဒါကနိုင်ငံရေးအတွင်းဒရာမဆောင်တော့ပဲနေစီးရေးအတွင်းဒရာဆောင်ပြီးတော့မှဒါစီးရေးအမြင်နဲ့ဆောင်နေကြတာဆိုတော့ဒါကတော့ကျွန်တော်တို့ကြည့်တဲ့ဘေးရဲ့သဘောထားပေါ်မှာမကြည့်ပြီးတော့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းလက်ရှိမှာလုံခြုံရေးနဲ့ပတ်သက်လို့ချိုးရင်းအားနည်းချက်တွေရှိနေတယ်လို့ VOE ကိုပြောပါတယ
်အထက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့သူတွေပေါ့နော်အထက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့သူတွေရှိနေကြများကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီချိုးရင်းအားနည်းချက်တချို့တော့ရှိနေဦးမှာအမှန်ပဲသို့တော်ဒါတွေကိုကျွန်တော်ပြည်သူလူထုကိုတိုက်တွန်းနေတာပြည်သူလူထုအနေနဲ့ဒါရခင်ရလို့ပဲလုံခြုံရေးကိစ္စတွေမှာသက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းများနဲ့အပူပေါင်းဆောင်ရွက်သွားပြီးရင်ကျွန်တော်ပြည်ရင်ရေးချမ်းတဲ့အခြေအနေကိုမကြခင်မှာပြန်လည်ရောက်ရှိလာအောင
်မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ February 1ရက်နေ့နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေကလည်းတဖြည်းဖြည်းအရှိန်မြင့်လာနေသလိုမြို့ပေါ်တွေမှာပြစ်ခတ်တပ်ဖြတ်မှုတွေလည်းပိုများလာနေပါတယ်ခင်ဗျာ